ဧရာဝတီတိုင်းပသိမ်အကျဉ်းထောင်တွင်ဖြစ်ပွားတဲ့အဓိကယုံအတွင်းအကျဉ်းသားတို့ဦးတည်ဆုံပြီးနောက်ထပ်လူ60ကျော်ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ပသိမ်အကျဉ်းထောင်ဖြစ်ရမှာအကျဉ်းသားတို့ဦးစီကမိုဘိုင်းဖုန်းတစ်လုံးသိမ်းဆည်းရခဲ့မိတဲ့အတွက်ထောင်တွင်စစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြာနေ့မနေ့မှာအကျဉ်းသား80လောက်ကထောင်တကားတွေကိုချိုးဖျက်ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့လုံခြုံရေးတွေကလည်းဒုတ်တွေခဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တဲ့အတွက်တနက်ဖြစ်ပေါက်ပြီးတော့အင်အားသုံးဖြိုခွင်းခဲ့ရတဲ့အကြောင်းဒီအဓိကယုံဖြစ်စဉ်မှာအကျဉ်းသားတဦးတည်ဆုံပြီး63ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲ့ဒီထဲမှာလုံခြုံရေး2ဦးနဲ့ထောင်ဝန်တန်း9ဦးတို့ဒဏ်ရာရရှိခဲ့ကြောင်းနဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီလို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကတော့ဇန်နဝါရီ5ရက်ကြာသပတေးနေ့ညပသိမ်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားတွေပြင်းထန်စွာနှင်းပန်းနှိပ်စက်ခံရပြီးနိုင်ငံရေးအကျဉ်းသားဝင်းမင်းထက်ခေါ်မဲကြီးတည်ဆုံခဲ့ရတယ်လို့ဒဏ်ရာပြင်းထန်တဲ့အကျဉ်းသား၈ဦးကတော့ပသိမ်ဆေးရုံသစ်မှာကုသမှုခံနေရကြောင်းဒီလိုထောင်တွင်နှင်းပန်းနှိပ်စက်မှုဟာအလွန်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ AAPP ကပြစ်တင်ရှုတ်ချလိုက်ပါတယ်။